Welcome to the Voice of America in Burmese.
Minglam ne chin ma shin. Washington ne ro view American tan ga ni 2020 September la 14 ye. Tanin la ne mne khin season rwe go Myanmar san lo chin mne 6 na yi ga ni 9 na yi thi line no meter 2440 na 51 line la meter 190 rwe ga ni thau lwin pe ni ba bi. Chuma khin myo tat ba. Tin mne khin thadin rwe go ko win min ne tu pyo pya pe ba me.အမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်ရွေးကောက်ပွဲမဲဆွယ်ဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွင်နိုင်ခဲ့တယ်လို့နိုင်ငံတွင်းဒီရောဂါကြောင့်သေဆုံးမှုလျော့ပါအောင်လဲလှုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူက2,400ဖြစ်နေပေမဲ့လူမှုစုဝေးပွဲမဲဆွယ်ရမှာတော့သမရက13,000လောက်ပဲရှိတယ်လို့ရှော့ပေါ်ပြောဆိုခဲ့တာပါဒီရောဂါကူးစက်ခံရသူကအမေရိကန်နိုင်ငံမှာနေ့စဉ် 3,000 ခွဲလောက်ရှိနေပြီးသေဆုံးရသူတနေ့ 1,000 လောက်ရှိနေပြီမဲ့လဲသမရထရမ့်ကသူ့ Twitter ကနေတင်းငွေနဲ့ရေးသားရမှာတော့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာအခုချိန်ထိဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေပိုအများကြီးလုပ်နေတဲ့ကြားကပဲရောဂါကူးစက်မှုနှုန်းကမြန်မြန်ကြီးပုံမှန်ကျဆင်းနေတယ်လို့ဆေးရုံတက်ရသူတည်ဆုံးရသူအရေးအတွက်လည်းကြဆင်းနေတယ်လို့ဖော်ပြထားပါတယ်။သမရရဲ့ပြန်ပြည့်ဖြစ်တဲ့ Democratic Party ကနေဝင်ရောက်ရွေးခံတဲ့ဒုသမရဟောင်း Joe Biden ကတော့စနေနေ့မှာမဲဆွယ်မှုတွေမလုပ်ခဲ့ပါဘူး။ဒါပေမဲ့သမရ Trump ကပြည်သူကိုလမ်းမှညွန်ပြနေတာဟာတည်ရှင်ရေးကိစ္စရင်ဆိုင်နေရတဲ့ American ပြည်သူတွေကိုသစ္စာဖောက်နေတာဖြစ်ကြောင်းပြောပါတယ်။ American နိုင်ငံမှာဒီရောဂါနဲ့အသက်ဆုံးမသူဘယ်နှယောက်ရှိတယ်ဆိုတာသူသိပေမဲ့ Short ပေါ်ပြောနေတာဖြစ်ပြီးအစိုးရကသူလင်ညာပြောနေတာလို့ Joe Biden ကပြောပါတယ်။သမရရဲ့ကုန်သွယ်ရေးဆိုင်အကြံပေး Peter Navarro ကတော့သမရရဲ့ဒီကာယောဂါဆိုင်ရာ Short ပေါ်ပြောဆိုမှုဟာမှန်ကန်ကြောင်းနဲ့ဒီချိန်မျိုးမှာတည်တည်ငြိမ်ငြိမ်ရှိဖို့လိုပြီးအကောင်းဆုံးကိုမျှော်လင့်ထားမှာဖြစ်ပေမဲ့အစိုးရအတွက်တော့ပြင်ဆင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ Belarus နိုင်ငံမှာနှစ်တော်ကြာအုပ်ချုပ်နေတဲ့သမရ Alexander Lukashenko ပြီးခဲ့တဲ့လသမရရွေးကောက်ပွဲကနေဆက်ပြီးအာဏာရခဲ့တဲ့နောက်ပိုင်းနိုင်ငံတွင်းမှာဆန္ဒပြမှုတွေဆက်လက်ဖြစ်ပေါ်နေပြီးတနင်္ဂနွေနေ့မှာလည်းမြို့တော် Minsk မှာတောင်းလက်ချီစုဝေးဆန္ဒပြခဲ့ကြပါတယ်။ဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်လို့အတိုက်ခံပါတီတွေကရော American နဲ့ EU ဥရောပသမ္မဂတို့ကပါပြောနေတာပါ။စနေနေ့ကတော့ဆန္ဒပြသူထောင်ပေါင်းများစွာကအတိုက်ခံခေါင်းဆောင် Maria Kolesnikova ကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံကလည်းနှင်ထုတ်တာကိုကိုလက်စနီကိုဗာကလက်မခံဘဲညှင်းဆန်ခဲ့တဲ့နောက်ဒီသတင်းပတ်တဲ့မှာပဲသူမအဖမ်းခံရတာဖြစ်ပါတယ်။မြို့လယ်ကောင်ကလွတ်လပ်ရေးရင်ပြင်မှာအဒီကုံဖြစ်ပွားခဲ့ပြီးအဒီကုံရဲတွေကအနည်းဆုံးအမျိုးသမီး40လောက်ကိုဖမ်းဆီးပြီးဗန်ကားထဲထည့်နေတာကိုပိုလန်ထောက်ပံ့နဲ့လဲပတ်နေတဲ့ Belset TV လိုင်းကရောတီးခြားလွတ်လပ်တဲ့တွတ်သတင်းဌာနကပါပြသတဲ့ဗီဒီယိုတွေမှာတွေ့မြင်ရပါတယ်။သမရလူကာရှန်ကိုကတော့ကောင်စီဝင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာစင်ပြိုင်အစိုးရတည်းထူထောင်ဖို့အတွက်အနောက်နိုင်ငံတွေနဲ့ပေါင်းပြီးကြိုးစားနေတယ်လို့ဆွဆွဲပါတယ်။ရုရှားနိုင်ငံမှာစက်တင်ဘာ17ရက်တနင်္ဂနွေနေ့မှာဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်ယူကိုရိုင်းမဲပေးမှုကိုဒေသ42ခုအတွက်စတင်ကျင်းပခဲ့ပါတယ်။ရှင်းနေတဲ့ကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကျင်းပတဲ့ဒေသဆိုင်ရာရွေးကောက်ပွဲဟာလူလူချင်းရေပန်းတိတ်မစားလာတဲ့အာဏာရ United Russia Party အတွက်အရေးပါတဲ့စမ်းသပ်မှုတစ်ခုဖြစ်အများကရှုမြင်နေကြတာပါတနိုင်ငံလုံးရဲ့3,000,000လောက်ဖြစ်တဲ့လူ35သန်းလောက်မဲပေးခွင့်ရှိပါတယ်မကြသေးခင်ကကျင်းပခဲ့တဲ့ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာပြည်လုံးချက်ဆန္ဒခံယူပွဲကလည်းရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်ကိုနောက်ထပ်တက်တန်းနှစ်ခုအာဏာဆက်မြဲနေစေမှာဖြစ်ပါတယ်မဲပေးမှုကိုစောင့်ကြည့်လေ့လာဖို့အတွက်ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကိုလည်းရုရှားအစိုးရကမဖိတ်ခေါ်ပါဘူးအခုလိုရွေးကောက်ပွဲကျင်းပဖို့တလမပြည့်ခင်ဩဂုတ်လ20ရက်ကတော့ရုရှားတိုက်ခန်းခေါင်းဆောင်အလက်ဆီနေဗယ်နီဟာအစစ်ခတ်ခံခဲ့ရပြီးအခုသူဟာဂျာမနီနိုင်ငံဘာလင်မြို့မှာဆေးကုသမှုခံယူနေပါတယ်။သူဟာဆိုဗီယက်ရုရှားခေတ်ကထုတ်လုပ်တဲ့အာယုံချောင်းကိုထိခိုက်စေတဲ့နိုဗီချော့အစစ်ခတ်ခံရတာဖြစ်ပြီးဒါဟာရုရှားဆိုတာကနောက်ွယ်ကရှိမယ်လို့နေဗယ်နီကိုထောက်ခံသူတွေကတန်တရားရှိနေကြတာပါ။အမေရိကန်ပြည်ထောင်စုအနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ပြည်နယ်အထိတောမီတွေအကြီးအကျယ်လောင်ကျွမ်းနေတာကိုနှိမ့်တက်နိုင်အောင်ကြိုးစားနေရဆဲဖြစ်ပြီးအခုဆိုတည်ဆောက်သူက33ဦးရှိနေပါပြီ အော်ဂွန်ပြည်နယ်တောင်ပိုင်းမှာတော့မီးလောင်ကျန်းပြီးနောက်ပိုင်းပျောက်ဆုံးနေသူကဒါဇင်နဲ့ချီရှိနေသေးပဲလို့အာဏာပိုင်တွေကပြောပါတယ်။လူနေချင်းချင်းအများပြားမီးတွေပါသွားပြီးတောင်နယ်ချီတဲ့ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ဒေသတစ်ခုလုံးလဲမီးခိုးတွေနဲ့ဖုံးလွှမ်းနေသေးပါ။အော်ဂွန်ပြည်နယ်ထဲမှာဒီသတင်းပတ်တွင်မီးကြောင့်တစ်ဆွတ်ရသူ10ဦးတည်းမနည်းရှိပြီးကယ်လီဖိုးနီးယားပြည်နယ်ထဲမှာတော့တောင်မီးကြောင့်တစ်ဆွတ်ရသူ22ဦးရှိတယ်လို့ဝါရှင်တန်ပြည်နယ်ထဲမှာတော့တဦးသေဆုံးခဲ့ရတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်တင်တော်ဝင်းမြင့်ပါခင်ဗျာဒီနေ့လာနေမနေ့ VOE American တန်ရဲ့ထိတ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကျမရင်တဲ့အောက်စားဝန်ကြီးဌာနကစက်တင်ဘာ13ရက်နေ့တနင်္ဂနွေနှောင်းပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ရောဂါပိုးသစ်တွေ့သူပေါင်း136ဦးထိရှိခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း2932ဦး3000နီးပါးအထိရှိလာနေပြီဖြစ်ပါတယ်ဒီမတိုင်ခင်တနင်္ဂနွေအစောပိုင်းထုတ်ပြန်ချက်မှာတော့ရောဂါပိုးအသစ်တွေ့ရှိသူပေါင်း200ဦးရှိနေတာပါဒါကြောင့်တရက်ထဲကူးစက်မှုထုတ်ပြန်မှုအသစ်တွေ့ရှိသူကတော့စုစုပေါင်း338ဦးထိရှိနေပါတယ်။ဒါအပြင်မနေ့ကတရက်ထဲကိုဗစ်ရောဂါနဲ့သေဆုံးသူ2ဦးရှိခဲ့ပြီး2ဦးကစီးကျိုရောဂါအခံရှိသူအသက်84နှစ်အမျိုးသမီးဖြစ်ပြီးကျန်2ဦးကတော့နှလုံးရောဂါအခံရှိသူအသက်90အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလက်ရှိသေဆုံးသူစုစုပေါင်း20အထိရှိလာနေပြီးအဲ့ဒီအထက်မှာအများစုဟာအခြားရောဂါအခံရှိသူတို့မို့အသက်ကြီးသူတွေဖြစ်ကြပါတယ်။နောက်ပြီးသေဆုံးမှုအများဆုံးကတော့ရန်ကုန်မှာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုသေဆုံးမှုစတက်လာချိန်မှာ ICU အထူးကျက်မှတ်ဆောင်တချို့အထူးသဖြင့်နယ်ဒေသမှာပြည်လာကသေဆုံးမှုတွေဆက်များလာမှာကိုစေဝန်တန်းတွေအထူးစိုးရိမ်နေကြပါတယ်။ဒီနေ့ကယောဂပိုးအသစ်တွေ့ခဲ့သူတွေရဲ့နေရာတွေကိုမနေ့နေ့လည်းကထုတ်ပြန်ရမှာလဲ။ရန်ကုန်တိုင်းကအများဆုံးရခိုင်ပြည်နယ်ကဒုတိယနဲ့မွန်ပြည်နယ်ကတတိယလိုက်နေပြီးတော့နေပြည်တော်မှာတော့ယောဂကုသခံရသူ9ဦးထိရှိလာနေပါတယ်။နိုင်ငံတော်သမ္မတရုံးမှာပြည်ခဲ့တဲ့ရက်ပိုင်းတွင်ကိုရိုနာဗိုင်းရပ်စ်ပိုးစတွေ့ခဲ့ရပြီးနောက်ထပ်နေပြည်တော်ရုံးတွေမှာဗိုင်းရပ်စ်ကုသမှုနှုန်းများပြားလာမှာကိုထိပ်ပိုင်းဆိုရတာဝန်ရှိသူတွေကြားမှာစိုးရိမ်မှုများလာနေပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးကိုတိုင်လည်းဆေးဝန်တန်းတွေအတွက်ကာကွယ်ရေးကိုအထူးကြက်ကြက်မမက်လှုပ်ဆောင်ဖို့ပြောကြားခဲ့တဲ့အပြင်တနင်္ဂနွေနေ့ကဆိုရရုံးတွေမှာဘလို့အသေးစိတ်ကာကွယ်ရမှာတွေကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ဘရင်စနစ်ပြည့်ပြင်ပြောင်းလဲရေးတောင်းဆိုနေတာကိုတားမြစ်ပေးဖို့ထိုင်းအာဏာပိုင်တွေကတက္ကသိုလ်အကြီးအကဲတွေကိုဖိအားပေးလိုက်ပါတယ်။ထိုင်းဆိုရအနေနဲ့တက္ကသိုလ်ဗမာခါချုပ်တွေကိုစင့်ခေါ်စာပို့လိုက်ပြီးအခုလိုကျောင်းသားတွေဆက်တောင်းဆိုနေရင်အကြမ်းဖက်မှုတွေအထိဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းထိုင်းအထက်လွှတ်တော်မှတ်သူကမနေ့ကထုတ်ပြောလိုက်ပါတယ်။ထိုင်းအထက်လွှတ်တော်မှတ်ဆောင်ချန်းဆောင်ဝန်ကန်ကအစိုးရခန့်ပြည်내အုပ်ချုပ်ရေးမှုတွေစီကနေတက္ကသိုလ်အကြီးအကဲတွေစီကိုစက်တင်ဘာ19မှာဗန်ကောက်နဲ့အခြားဒေသတွေမှာဆန္ဒပြဖို့ပြင်ထားတာမတိုင်ခင်လာတွေ့ဖို့စင့်ခေါ်စာပို့ထားပြီးဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကခံထားတဲ့ဒီအထက်လွှတ်တော်မှဆောင်ချိုင်းကပဲတက္ကသိုလ်ဗမာခါချုပ်တွေအနေနဲ့ကျောင်းသားတွေနဲ့နားလည်မှုဖန်တီးယူပြီးဘရင်စနစ်ပြောင်းလဲရေးတောင်းဆိုနေတာကိုရပ်တန့်သွားအောင်လုပ်ပေးတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာဇူလိုင်လလည်းကစပြီးအာဏာသိမ်းစစ်ကောင်ဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့နဲ့ဖွဲ့စည်းပုံသစ်နဲ့ရွေးကောက်ပွဲသစ်ပေါ်ဆောင်ပေးဖို့တောင်းဆိုလာခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ပြစ်ဒဏ်ချခဲ့တဲ့ American စစ်သား2ကိုသမ္မတကလူငယ်ချန်သာခွင့်ပေးလိုက်တာမို့ဒီစစ်သား American ပြန်လာနေပါပြီ။ American Marine တပ်သား Joseph Scott Pemberton အနေနဲ့လိန်ပြောင်းသားသူ2ကိုတပ်ဖြတ်ခဲ့တာကြောင့်အချင်းချခဲ့ရကနေသမ္မတ Rodrigo Duterte ရဲ့လူငယ်ချန်သာခွင့်အမိန့်နဲ့မနေ့ကပြန်လွတ်လာတာပါ။ဒုတက်ကျပမ်ပါတန်အနေနဲ့ဂျနီဖာလော်ဒဲကိုလိန်ပြောင်းထားကြောင်းတဲခုခံရောက်မှတည်သွားပြီး2014ခုနှစ်မှာတပ်ဖြတ်ခဲ့မှုနဲ့ချောင်းတန်10နှစ်ကြာခဲ့ရာကအခုချောင်းတန်သက်တမ်း9နှစ်အပြည့်မှာပြန်လွတ်လာတာပါအမေရိကန်ဒုတက်ကျပမ်ပါတန်အနေနဲ့မနေ့မနေ့ကပဲစစ်လေရင်တစီနဲ့ဖိလစ်ပိုင်ကနေအမေရိကန်ကိုထွက်ခွာလာခဲ့ပါတယ်သူ့ရဲ့အကြေညာချက်ထဲမှာတော့ထောင်တွင်းအချင်းကျနေချိန်မှာသူအများကြီးမှားခဲ့တာတွေအတွက်နောက်တရပြင်ဆင်ဖို့အချိန်ယူစဉ်းစားနိုင်ခဲ့တယ်သိဆုံးခဲ့သူလော်ဒင်းရဲ့မိသားစုကိုလည်း အယူသားဆုံးစာနာတောင်းပန်ပါတယ်လို့ထုတ်ပြောခဲ့ပါတယ်။သိဆုံးခဲ့ရသူလော်ရီရဲ့မိခင်ဘက်ကတော့သူတို့တောင်းဆိုတာကဒီချောင်းတန်း10နှစ်ပါပဲ။တကယ်တော့သူ့သမီးအတွက်10နှစ်ထောင်ထဲနေပေးရတာကဒူတောင်းတဲ့ကာလပါလို့ဆိုပါတယ်ခင်ဗျ။နီပေါ်နိုင်ငံမှာတော့မိုးကြီးမြေပြိုပြီးလူပေါင်းအ ਨੇ ဆုံး12ဦးသေဆုံးကနောက်ထပ်အ ਨੇ ဆုံး22ယောက်ထိပျောက်ဆုံးနေပါတယ်။နီပေါ်နိုင်ငံမှာမနေ့ကမိုးကြီးပြီးမြေပြိုကရွာ2ရွာကိုတိုက်စားသွားတာကြောင့်အခုလိုသေဆုံးပျောက်ဆုံးခဲ့တာလို့အစိုးရရရှိသူကဆိုပါတယ်။မြို့တော်ခတ်တမန်ဒူအရှေ့ပိုင်း62မိုင်ကွာဘာရာဘိုက်ရွာမှာမိုးကြီးမြေပြိုကျလာတာကြောင့်အိမ်တွေနဲ့လူတွေတိုက်စားခံမျောပါသွားပြီး10ဦးသေ22ဦးပျောက်ဆုံးနေတာလို့အရာရှိမူရာရီဝက်စတီကဆိုပါတယ်ဒီဒေတာကတရုတ်နိုင်ငံတိဘက်ဒေတာနဲ့နယ်စပ်မှာရှိနေတာပါနောက်သေဆုံးတဲ့သူအနှူကတော့နိုင်ငံအနောက်မြောက်ပိုင်းဘင်္ဂလန်ဒေတာကမိုးကြီးမြေပြင်းမှုမှာဖြစ်ခဲ့တာပါဒီမြေပြင်းမှုနှစ်ခုလုံးကမနေ့အာယုံတက်ချိန်မတိုင်ခင်မှာမထင်မှတ်ပဲဖြစ်ခဲ့တာကြောင့်လူတွေဘေးလွရာကိုထွက်မပြေးနိုင်ခဲ့ဘူးလို့ကယ်ဆယ်ရေးသမားတွေကဆိုပါတယ်ပျောက်ဆုံးနေသူတွေကတော့ဆက်ရှာနေဆဲဖြစ်တယ်လို့အရာရှိဝက်စတီကဆိုပါတယ်အခုနောက်ဆုံးဖြစ်လာတဲ့သေဆုံးမှုကြောင့်အခုဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီတွင်မိုးကြီးမြေပြိုမှုကြောင့်သေဆုံးရသူစုစုပေါင်း314ဦးရှိသွားပြီးအနည်းဆုံး112ဦးပျောက်ဆုံးနေစဉ်နဲ့ဒဏ်ရာရသူ160ရှိလာနေပြီလို့ဒီရာရှိကဆက်ပြောခဲ့ပါတယ်ခင်ဗျာ The နေ့လာနေမနေ့ပိုင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗ
ျ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။အမေရိကန်နောက်ဘက်ကန်ယူရန်ပြည်နယ်၃ခုမှာအခုချိန်ထိလောင်ကျွမ်းနေတဲ့တော်မီကြောင့်တည်ဆုံးသူအရေအတွက်တိုးလာတယ်လို့နောက်ဆက်တွဲအဖြစ်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေရင်ဆိုင်လာရတယ်လို့မိဘေးသင့်ဒေတာကအမေရိကန်မြန်မာမိသားစုဝင်တချို့ပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်တော်စုနောက်ဘက်ချမ်းတော်မီလောင်ကျွမ်းနေတဲ့ပြည်နယ်တွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကအများဆုံးဖြစ်ပြီးအော်ရီဂွန်ဝါရှင်တန်ပြည်နယ်တွေမှာလည်းအခုချိန်ထိဆက်လက်လောင်ကျွမ်းနေဆဲဖြစ်ပါတယ်။တရာဒီဂရီဖာရင်ဟိုက်ကျော်ရှိတဲ့ပူပြင်းလွန်းတဲ့ရာသီဥတုကြောင့်အဲ့ဒီပြည်နယ်တွေမှာဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့တပြိုင်တည်းထဲလို့လို့မီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ Los Angeles မြို့မှာနေတဲ့ဆရာဝန်တဦးဖြစ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ဒီမီးကကယ်လီဖိုးနီးယားစတစ်ကစလောင်တာပဲ။တစ်ဆက်ထဲမှာပဲဟုတ်အော်ရီဂွန်ဘာသူလို့လဲစလောင်တာပဲ။နောက်ဝါရှင်တန်ဘက်မှာလည်းလာပါတာပဲ။အဲ့ဒီBay Area San Francisco ပဲမှာလဲလောင်တာပဲတချိန်ထဲမှာလဲလောင်ကြတာကူးသွားတာမဟုတ်ဘူးဗျတချိန်နဲ့တနေရာမှာသူတို့ကလောင်သွားတာဘာဖြစ်လို့လဲဆိုတော့အရန်ပူလို့အဲ့ဒီအချိန်တုန်းကမီးစလောင်တုန်းကဆိုရင်ကျွန်တော် temperature လို့ရှိရင်ဟာလာ100ကျော်တယ်ဟို104 130ထိတောင်ကျွန်တော်တို့ကအရန်တော့ကိုပူတယ်အရန်ပူတဲ့အချိန်ဖြစ်တော့အဲ့ဒါမှာမီးထလောင်တော့တာ
ကယ်လီဖိုးနီးယားနဲ့ကယ်ရ်အော်ရီဂွန်ပြည်နယ်ထဲမှာဒီရက်ပိုင်းလေငြိမ်သက်တာကြောင့်တော်မီလောင်နေတဲ့နေရာတချို့ကိုမိသားသမားတွေထိန်းချုပ်လာနိုင်ပေမဲ့တည်ဆုံးသူအရေအတွက်တိုးလာနေပြီးပျောက်ဆုံးနေသူတွေလည်းဆက်ရှိနေသေးတယ်လို့မိဘေးတံကနေခိတ္တထွက်ပြီးတင်းရှောင်လာရတဲ့မိုလာလာမြို့ကန်ဂျပန်စားသောက်ဆိုင်ပန်ရှင်ကိုထွန်းထွန်းကပြောပါတယ
်အော်လ်ဘမမီလောင်တာက38နေရာလောက်လောင်တယ်အကြီးစားမီလောင်မှုက6ခုလောက်ရှိတယ်ဒါမျိုးရာသီဥတုက၄မတိုက်တော့သူတို့ကြိုးစားပြီးတော့ထိန်းထားတယ်အဲလောင်နေမီးကြီးတဲ့အခုပဲ90ရာခိုင်နှုန်းကထိန်းနိုင်တယ်ပေါ့နော်။ဒီမာရီယွန်ကောင်တီမှာလောလောဆယ်စီးရင်ရ5ရောက်တည်တယ်။အဲဒါဇင်နဲ့ခြေပြီးကြောက်နေတယ်။တည်တယ်ဆိုတာလွန်ခဲ့4ရက်လောက်တော့မီးရရုပ်ပြရဲ့လေကျင်းတွေတိုက်တဲ့အချိန်မှာမီးရတအားတအားမြန်နေကြတချို့နေရာပဲလေ။ညံတော့ဒီတင်ကိုမရလိုက်တာတချို့ကကျွန်တော်တို့ကလည်းကြေးရတာပေါ့ဗျာအိမ်ပြစ်ထားပြီးတော့အခုတော့ပေါ်လွန်မြင့်မှာရောက်နေတာ3-4ရက်ရှိပြီ။
အမေရိကန်ပြည်တွင်းသတင်းတွေအရဒေသစံတော်ချိန်တနင်္ဂနွေမွန်းလွဲပိုင်းအထိတော်မီကြောင့်တည်ဆုံးသူအနည်းဆုံး33ဦးရှိပြီးမီးလောင်ဧရိယာတွေကဒါဇင်နဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေဆဲဖြစ်ပါတယ်။အမေရိကန်တော်မီလောင်ကျွမ်းမှုသမိုင်းမှာဒီနှစ်ဟာအဆိုးဆုံးပဲလို့ဒေသဆိုင်ရာမိသားဌာနတွေကသုံးသပ်ထားပြီးနောက်ဆက်တွဲအကျိုးဆက်အဖြစ်ကောင်းငင်မှာလွင့်နေတဲ့မီးခိုးပြတွေကြောင့်အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေကြုံလာနိုင်တာကိုသတိထားကြဖို့ကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကတတိပေးချက်ထုတ်ပြန်ထားကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အခုကျွန်တော်တို့ကောင်းကင်ဘုံမော်ကြည့်လိုက်မယ်ဆိုရင်တခါတည်းကိုအမီခိုးတွေအုပ်နေတယ်ဗျနေတော့မတွေ့ရဘူးဖြစ်နေတယ်မီခိုးတွေကတတော်ကိုအုပ်တာကျွန်တော်အယ်လီမြို့ထဲမှာဆိုလို့ရှိရင်လမ်းမပေါ်မှာရောဒီအိတ်ဝင်းထဲမှာရောပြားတွေအကုန်လုံးကျတယ်ဗျအ အဲ့ဒီပြားတွေကြတော့အခုဆိုလို့ရှိရင်ကယ်လီဖိုးနီးယားအစိုးရရောအယ်လီအစိုးရရောကြီးညာထားတာ unhealthy air မတန့်ရှင်းတဲ့လေတွေရှိတယ်ပြင်မထွက်ချမ်းတဲ့ဆိုအခုအထူးသဖြင့် asthma တွေတော့ရင်ကျက်ရောဂါရှိတဲ့လူဆိုလို့ရှိရင်အဲ့ဒီပြားတွေနဲ့ဆိုရင်တော့မရဘူးအဲ့ဒီပြားတွေကြောင့်နာစီးမယ်ချောင်းဆိုးမယ်ဒါကြောင့်မို့အခုဆိုရင်ကျွန်တော်တို့ကအိမ်ကိုတိတ်မထွက်ရဲကြဘူးမထွက်ခိုင်ဘူ
းကိုဗစ်ကူးစက်မှုရင်ဆိုင်နေရတဲ့အခုလိုကာလမှာကံယောဂအပြင်တုံးမီအန်ဒီရဲ့ပါဂျုံလာတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုလိုဖြစ်လာရတယ်လို့မိဘအန်ဒီရဲ့ကိုတင်းဆောင်ရင်အော်ရီဂွန်ပြည်နယ်တဲကဒေါ့လန်မြို့မှာခိတ္တခိုလိုနေရတဲ့ကိုထွန်းထွန်းကသုံးသပ်ပါတယ
်ကျွန်တော်ကိုတိုင်းဒီကနေကျွန်တော်တို့မိသားစု restaurant လေးဖွင့်ထားတာကျွန်တော်တို့ဆိုင်မဖွင့်နိုင်ဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့နေတဲ့အိမ်ကလည်းပြေးရတယ်ဆိုင်ဖွင့်တဲ့နေရာကလည်းဒီကအန်ဒီရဲ့ဇုံထဲမှာပါတော့မယ်အလုံးနေရာဆိုအဲ့မှာလည်းမိဘတွေနဲ့မိဘတွေရှိနေတော့စားတော့ဆိုင်ဆိုတော့လူလာစားမှရောင်းရတာမျိုးရကိုဗစ်ကလည်းရှိတစ်ဖက်ကမိဘကလည်းရှိအဲ့တော့ကျွန်တော်တို့ဆိုင်ပိတ်တာထို့တူပဲစီးပွားရေးလုပ်ငန်းတို့ဆက်ယုံနေပိတ်ရတဲ့အလုပ်သမားတွေပြန်လုပ်ရတယ်အတော်ထိခိုက်ပါတယ
်အမေရိကန်နောက်ဘက်ကန်ယူတန်းပြည်နယ်ကမြို့ကြီးတွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုမြို့တွေဝါရှင်တန်ပြည်နယ်ကဆီယက်တယ်မြို့နဲ့အော်ရီဂွန်ပြည်နယ်ကပို့တ်လန်စတဲ့မြို့တွေရဲ့စင်ဂျီဘုံနဲ့တောင်ပေါ်သစ်တော်ဝိုင်းတဝိုက်မြေအေကာပေါင်း 4.6 တန်းကျော်မှာတော်မီလောင်ကျွမ်းမှုပေါင်း 100 ကျော်ဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီပြည်နယ်တွေကတော်မီကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေနဲ့အခြားကျွမ်းကျင်ဝန်ထမ်းစုစုပေါင်း 3,000 လောက်တာဝန်ယူလှုပ်ဆောင်နေကြပါတယ်ခင်ဗျာ
တနင်္လာနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုဗစ်ကြောင့် UAE နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာမဲ့သူတွေရင်ဆိုင်နေရတဲ့လေရင်အခက်အခဲအခြေအနေကိုတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ COVID-19 ကပ္ပကပ်ဘေးရောဂါကြောင့်ပြည်ပနိုင်ငံတွေမှာအခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရက MAI ကယ်ဆယ်ရေးလေရင်နဲ့အတုတ်လိုက်ခွဲပြီးခေါ်ဆောင်နေတာဖြစ်ပါတယ်။UAE ရောက်မြန်မာတွေအတွက်စက်တင်ဘာလ19ရက်နေ့မှာလာရောက်ခေါ်ယူမဲ့လေယာဉ်မှာလိုက်ပါမဲ့သူတွေတဲ့ပါဝင်သင့်တဲ့သူတွေမပါဘဲဖြစ်နေပြီးနှိဆက်သူတွေပုဂ္ဂိုလ်ရေးအရာဆက်သွယ်ထားသူတွေကိုပဲရွေးချယ်သွားတဲ့အတွက်နစ်နာမှုတွေရှိနေတယ်လို့ UAE နိုင်ငံမှာပိတ်မိနေတဲ့အမည်မဖော်လိုသူအမျိုးသမီးကအခုလို VOE ကိုပြောပြပါဗ
ျ။သူတို့နဲ့ attach ဖြစ်တဲ့လူတွေ personal request လုပ်ထားတဲ့လူတွေကိုသူတို့ကရွေးပြီးတော့ခေါ်သွားတယ်မှာရဲ့အဲ agency ကနေပြီးတော့ပေါ့နော် ticket ဝယ်လို့ရပါပြီဆိုပြီးအဲ့ဒီအတွက်လည်းညီမတို့မှာ evidence တွေရှိပါတယ်သူတို့ဘလို့တွေဆက်တွေ့ထားတယ်ဘသူတွေရွေးပြီးခေါ်ရတယ်ဆိုတာညီမတို့တွေမှာရှိရယ်ပေါ့နော်ဒီအဲ့ဒီလူတွေကအထူးသဖြင့်တော့အဲကုမ္ပဏီကထောက်ပံ့ထားတဲ့လူတွေဒါမှ redundant ထိထားတဲ့နာမပေါ့နော်နေနိုင်စားနိုင်တဲ့ကျန်းမာရေးကောင်းတဲ့လူတွေကိုရွေးခေါ်သွားတာပါဒီမှာကြံနေတဲ့ကလေးအမေတွေကိုဝင်တွေအဲ medical condition သမားတွေအသက်ကြီးရွယ်တွေသူကဘာမှမစင်စားဘဲနဲ့ဒီလိုမျိုးပေါ့နော်သူတို့ personally ရွေးပြီးခေါ်သွားတဲ့အတွက်ညီမတို့ရအရင်အောင်တော့အခက်အခဲဖြစ်နေတယ်ပေါ့နော်
အခုအဲ့ဒီမှာကြံခဲ့တဲ့သူတွေကြတော့ရောဟိုဘလို့ဒုက္ခတွေရင်ဆိုင်နေရလဲရှင
်တချို့ဆိုလို့ရှိလို့ရှိလို့ရှင်ညီမတို့တိတလောက်ပေါ့နော်အာလေးနတ်မလေးကိုပဲ3,000လောက်ကိုပဲဖယ်ထားပြီးတော့ဘာမှလည်းစားဘူးပတ်စံလည်းမရှိဘူးနေဖို့ပတ်စံလည်းမရှိဘူးသူများရဲ့အိမ်မှာနေနေရတယ်စားနေရတယ်ပေါ့နော်ဒီလေးလက်မဖိုးလေးကိုပဲကင်ပြီးတော့သူတို့မှစောင့်နေရတယ်ပေါ့ဒါပေမဲ့အဲ့ဒါတော့အဲ့လိုလူတွေကိုမပါဝါဘူးပေါ့ညီမတို့ကပါဝါစီချင်တာအဲ့လိုတကယ်ဒုက္ခရောက်နေတဲ့လူတွေကိုဦးစားပေးပြီးခေါ်ဝါစီချင်တာပေါ့နော
် UAE နိုင်ငံမှာမြန်မာတန်ယုံမရှိတဲ့အတွက်sorry နိုင်ငံမှာရှိတဲ့မြန်မာတန်ယုံအနေနဲ့မြန်မာနိုင်ငံကိုပြန်မဲ့သူတွေအတွက်ညွှန်ကြားချက်တွေနောက်ဆုံးသတင်းအချက်အလက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်ပေးစီလို့ကြောင်းအဲ့ဒီအမည်မဖော်လိုတဲ့အမျိုးသမီးကပြောပါတယ်
အဲ့တော့ညီမတို့ကသိကျင်တာကတန်ယုံကညီမတို့တာဝန်ယူပြီးလုပ်ပေးမှလား travel agency ကတာဝန်ယူပြီးတော့လုပ်ပေးမှလားညီမတို့ကဘသူ့ကိုဆက်သွယ်ရမှာလဲအဲ့တော့ညီမတို့ကိုဘယ်လိုမျိုးလေးများကယ်ဆယ်ရေးလေရင်လေးလုပ်ပေးနိုင်မယ်လဲညီမတို့ကသိချင်ပါတယ်ပေါ့နော်
လက်ရှိ UAE ကနေမြန်မာကိုပြန်မဲ့သူတွေအတွက်စေတနာဝန်ထမ်းအနေနဲ့တန်ယုံနဲ့ပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာ family UAE ရောက်မြန်မာမိတ်ဆွေများစုံစည်းရအဖွဲ့ခေါင်းဆောင်ကိုဟန်ကိုတန်ယုံပါဝင်စီစဉ်သူတွေဘက်ကရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA ကမေးကြည့်ပါတယ်
တန်ယုံဘက်ကဘလို့အခက်အခဲရှိနေတဲ့အခါကျတော့ဗမာပြည်ကလည်းကျွန်တော်တို့လူဦးရေအကန့်အသတ်နဲ့ဝင်ဝင်ပြူတယ်ကျွန်တော်တို့ဝင်ဝင်နဲ့ဝင်ကျင်တဲ့ရက်မှာဝင်ကျင်တိုင်းဝင်လို့ရတာမျိုးမဟုတ်ဘူးเนาะအဲ့လိုမျိုးပေါ့နော်ဆိုတော့အခါကျတော့တန်ယုံကသူတို့နိုင်ငံခြားရေးဝင်ကျင်တာကိုရှောက်ထားရမယ်အဲ့ရှောက်ထားတဲ့လူဦးရေပမာဏအတိုင်းဝင်လို့ရမယ်အဲ့လူဦးရေပမာဏတဲ့မှာမှကျွန်တော်တို့နိုင်ငံတကာဒီတခြားနိုင်ငံတွေမှာရှိနေတဲ့ပမာလေးပေါ့နော်အဲ့ဒါတွေကိုလည်းမျှခေါ်ရမယ်ဆိုတော့ UAE မှာပါတဲ့ယာနှုန်းနည်းလာတဲ့သဘောပါ UAE မှာပါတဲ့ယာနှုန်းနည်းလာတဲ့ဆိုပေမဲ့အခုလောလောဆယ် flight တွေမှာ majority ယာနှုန်းအများဆုံးက UAE ကပါနေသေးပါတယ်ခင်ဗျ ဥမာ30ဆိုရင်ကျွန်တော်ဒါ land base ပေါ့နော်ဒီမှာဒုက္ခရောက်နေတဲ့လူတွေ30တခြားသင်းမောသားတွေဘာတွေညာတွေဒီမှာ flight ရှိတယ်ဆိုတဲ့အပေါ်မှာလာပြီးတော့ချထားခဲ့တာလည်းရှိတယ်အဲ့ဒါတွေကနေ30လောက်ပါတယ်လည်းရှိတယ်ဆိုတော့အခု19ရက်နေ့ flight မှာဆိုရင်ကျွန်တော်အခုချိန်အထိနေသေးတာတော့အဝဲဖြစ်တော့ဆိုရင်လူ60လောက်ပါပါတယ်ခင်ဗျအ
ဲ့ဒါဆိုရင်ဒီမြန်မာကိုပြန်ဖို့စီးရင်ပေးထားသူတွေအတွက်ကြတော့လေးလက်မှတ်ဝဲတဲ့နေရာမှာအကန့်အသတ်တွေရှိနေရဲဆိုတော့ဒီ travel agency မှာလုပ်ပိုင်ခွင့်နေအပြည့်ရှိနေတယ်ဆိုတော့မိခွန်းနေလည်းရှိနေပါတယ်အဲ့ဒီကိစ္စမှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ပထမဦးဆုံးနေ့ကကျွန်တော်တို့စီစဉ်ခဲ့တဲ့ travel agency ရဲ့ဆိုတော့ဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးဆိုတာသူ့မှာလုံးဝ authority မရှိပါဘူးခင်ဗျာကျွန်တော်တို့ပေးတဲ့လူစင်းပုံမှာပဲသူထည့်ရတာပါတန်ယုံကပေးတဲ့လူစင်းကျွန်တော်ကတန်ယုံကိုတင်ပြတဲ့လူစင်းအဲ့ဒီပုံမှာပဲသူထည့်ရတာဖြစ်ပါတယ်သူ့မှာအဲ့လိုဟိုဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးအဲ့ဒီ authority မရှိပါဘူးအဲ့ဒီရိုးရိုးစက်မှာကျွန်တော်အဲ့ဒီဟို19ရက်နေ့နဲ့21ရက်နေ့ကိုစီစဉ်ထားတဲ့ဟာအကုန်လုံးလူအယောက်200ကျော်စီးရင်တင်ထားတဲ့ထဲကအကုန်လုံးကဦးစားပေးတွေပါပဲဦးစားပေးတဲ့မှာပဲဟိုလူကအရင်ပြန်ရတယ်ဒီလူကကြံခဲ့တယ်အဲ့လိုဖြစ်နေတဲ့ပြဿနာတွေရောရှိတာပေါ့နော်အဲ့လိုဟိုကြော်ပြီးပါသွားတဲ့ခဏနေလည်းရှိတယ်ဆိုတာကျွန်တော်အဝဲမဖြစ်လိုက်ခင်ပါဦးတဲ့မှာဟိုတက်ဆိုင်ရတက်ဆိုင်ရဆက်သွယ်မှုတွေနဲ့ထုံးစံတိုင်းဟိုဖြစ်တဲ့ခါကျတော့အဲ့လိုဟိုတိုင်ယုံကနေဆက်တယ်ဒီဌာနကနေဆက်လာတယ်အဲ့မှာအဲ့လိုမျိုးနဲ့ကြော်ပြီးတော့နံပါတ်ကြော်ပြီးတော့ကြံခဲ့တဲ့လူတွေထဲမှာပါသွားတာတွေရှိပါတယ်ဒါပေမဲ့နံပါတ်30အဲ့ဟိုကျွန်တော်တို့ပေးထားတဲ့30တွေကပါသွားတာမဟုတ်ပါဘူ
းဒါကတော့ UAE နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုနားဆင်ကြကြတာပါရှင
် VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုမြန်မာရေဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာလို့လူစုလူဝေးရှောင်ကြရမယ့်အချိန်နဲ့ရွေးကောက်ပွဲရာသီမှာဘယ်လိုနေထိုင်သင့်ကြသလဲဆိုတဲ့အကြောင်း VOA ရန်ကုန်သတင်းတောက်စုစုကဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ရှင်
ကျမမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ကျမပထမအဦးဆုံးအနေနဲ့ပေါ့နော်ဒီဆင်မတို့ကျမရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ဒီပြည်ရင်းမှာပေါ့ COVID ဒုတိယလိုင်းမစခင်ခင်ကတည်းကကာယောဂါကထပ်ပြီးတော့ဒီကြောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုကြိုတင်ပြီးတော့သတိပေးတာတွေလည်းရှိတယ်ပြီးတော့ဆင်မတို့အပိုင်းကနေပြီးတော့ကြိုတင်ပြင်ဆင်ဆောင်ရွက်တာတွေလည်းရှိတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးကြိုတင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်3လကနေစပြီးတော့เนาะယောဂဘောစတွေ့ရှိတယ်16ရက်9လမှာလုံးဝယောဂဘောကမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတစ်ယောက်တွေ့တယ်တွေ့ပြရတယ်ထပ်မတွေ့တော့ဘူးလောလောကျတဲ့အခါမှာပြည်သူလူထုအနေနဲ့ကတော့ဒါယောဂကူးစက်မှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့ဟာ local transmission လို့ခေါ်တယ်ပြည်ရင်းကူးစက်မှုမရှိတော့ဘူးဆိုပြီးတော့ထင်ပြီးတော့ပြည်သူလူထုကပေါ်ဆတာရှိပါတယ်ထို့တော့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ်ဆဘူးအကြောင်းစုလိုက်ပြုံလိုက်တပြိုင်တည်းဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့လိုက်နာမယ်စီကံချက်တွေကိုတရားစော်လိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ရောဂါတွေဘယ်လောက်ဖြစ်နေသလဲပြည်ဆုံးမှုတွေကဘယ်လောက်ရှိနေသလဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အိန္ဒိယနိုင်ငံတွေကိုယ့်ရဲ့အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျွန်တော်တို့ MOE ရဲ့ website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေအတွင်းမေးဖို့နော်ဒါ news site ဖို့ဆိုတဲ့အကြောင်းဟိုစေယုံတွေပြင်ဆင်ထားတဲ့နေရာတိုင်းလူတွေပြင်ဆင်ထားတယ်တစ်စီတစ်စီပြင်ဆင်ထားတယ်တစ်ခွဲသုံးပစ္စည်းတွေဒီစနားရဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမြန်မြန်ဆန်ဆန် contact tracing တွေကိုဆောင်ရွက်နိုင်တယ် quarantine တွေကိုလည်း quarantine ဆိုတာကျွန်တော်တို့လူကောင်းတွေဖြစ်ပါတယ်။သွားလာကန့်တက်ဖို့လိုတဲ့ contact တွေပေါ့နော်သူကပို့တွေ့တဲ့လူနဲ့ contact တွေဖြစ်တဲ့လူကဒါတွေကအစဘယ်လိုနေရာမှာထားမယ်ဆိုတဲ့နေရာတွေပါကြိုတင်ပြီးတော့စတိုက်ပြစ်ချင်ထားပြီးဖြစ်တဲ့အတွက်ကြောင့်မို့မြန်မြန်ဆန်ဆန် account တွေပေါ်ဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်။ရန်ကုန်တိုင်းနဲ့ထုတ်သူပါပဲ။အခုလက်ရှိနေထားမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာ queue နဲ့သူတွေက6000လောက်ရှိတယ်ထောင်လောက်ရှိတယ်မှာရခိုင်ပြည်နဲ့ပြန်လာ1000လောက်ကိုသူတို့တွေဒီပြည်ဝင်မှုအတွက်နော်တောက်တဲ့နေရာအစ်စ်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့နော်ဆောင်ရွက်မှုကြီးကြပ်မှုနော်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနနဲ့ပေါင်းစပ်ညှိနှိုင်းကြတာလေးဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့လက်ရှိအနေနဲ့မှာအားသာချက်တစ်ခုကပဲကျမတို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော် quarantine က3ဘက်ကနေပဲ2ဘက်ကိုရှော့ချနိုင်မှုဖြစ်ပါတယ်ဆေးရုံစင်းတာကလည်းအရင်ကလို့2 negative ပေါ့နော်2ချိန်ပို့မတွေ့ ဖြစ်တော့မှဆေးရုံဆေးနဲ့အခြေအနေကနေပြီးတော့လူနာဟာယောဂလက္ခဏာမစိုးဘူးဒါမှမဟုတ်လေယောဂလက္ခဏာကိုရီးယားမရှိတဲ့လူနာဆိုလို့ရှိရင်14ရက်ပြည့်ပြီးတဲ့နောက်15ရက်မြောက်မှာ patient နဲ့ DC criteria လည်းချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုန quarantine site ပြန်မှာဆိုမြန်မြန်တန်းလို့ပါပေါ့နော်လူတွေ3ပတ်တိမနေတော့ဘဲ2ပတ်ဆိုလို့ရှိရင်ထုံမဲ့နောက်ဆက်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းအားပြောမယ်ဆိုရင်လူ in our quarantine မှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်တို့တော့လည်းအများကြီးစိတ်သက်သာရမယ်စိတ်တော့ကလည်းရောမယ်တို့မိသားစုတွေပေါ့ဒါအပြင် quarantine ကိုစီစဉ်ရတဲ့လူတွေအနေနဲ့ဘုံတော့ဘို့ကြောမယ်အခုတိုင်းဒီမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တက်တာတဲ့အပြင်သူတို့တွေကိုစောင့်ကြည့်ချစ်ချူပြန်တယ်ကျမရဲ့ဝန်ထမ်းတွေအလုပ်အားတွေနောက်တစ်ခါကုန်ကျတဲ့နောက်တခြားကုန်ကျစရိတ်တွေလည်းအများကြီးတက်တာတော့မှာဖြစ်ပါတယ်ဒါကလည်းဒီနေရာမျိုးဆိုရင်ကျမတို့အနေနဲ့ဒီဟာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်လုံးညီတွေဆောင်ရွက်တာဖြစ်ပါဒီလိုဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အခြေအပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်မကျမတို့ကြိုတင်ပြင်ဆင်ထားခဲ့တဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုတည်ဆုံမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းဆားလို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်။
ဒီကိုဗစ်ကပြည်တွင်းတကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ဆီယမားတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနဲ့ပြည်နယ်တွေမှာကူးစက်လူနာတွေရှိလာသလိုမျိုးဒီလူဦးရေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်။ဒီပြည်တွင်းကူးစက်မှုကလည်းမြင့်တက်လာတဲ့ပေါ့ဆီယမား။အဲ့လိုအခြေအနေမျိုးမှာဆိုတော့လူတိုင်းပေါ့ဒီရောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့သင်လဲရှင်
။ဟုတ်ကဲ့ပါ။အနေပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့၄စိတ်ရောဂါဖြစ်ပွားမှုကြီးလိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းနောက်မှာပဲရှိနေပါတယ်။ရန်ကုန်တိုင်းကဖြစ်ပွားမှုအများဆုံးပေါ့နော်။ဘာဖြစ်လို့လဲ။ဒါလည်းကျမတို့အရင်ကလည်းခဏခဏပြောရတယ်ရန်ကုန်တိုင်းဆိုတာကလူရေထူထပ်တယ်။ test rate မီတာမှာလူရေ820နေတယ်။ရခိုင်ပြည်နယ်ဆိုလူရေဆိုလို့ရှိရင်100ဝန်းကျင်လောက်ပဲရှိတယ်။အဲချို့မှာတိုင်းနဲ့ပြည်နယ်မန္တလေးဆိုရင်100-200ပဲရှိတယ် test rate မီတာ။အဲ့မှာငကိုရဲရခိုင်ချင်းနေနဲ့ရန်ကုန်ခြေနေရတော့မတူပါဘူး။အရန်လို့ရထူတတ်တဲ့ရန်ကုန်မှာဆိုလို့ရှိရင်အိမ်ထဲမှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ရုံလုံရုံနေရှိတယ်။လူစုပွေလိုက်လောက်ရတဲ့နော်ကိစ္စရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာနော်လိုအပ်တဲ့ရောဂါကောက်ွယ်နီးလန်းတွေကိုကျင့်သုံးဖို့အတွက်ရောရဲလာတယ်၊ပြက်ကွက်လာတယ်။ဒီအခါမှာအခွင့်ကောင်းဆောင်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်အကောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူတို့ကြားတဲ့ကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ဒီကောနေရာတနေရာမှာဆိုရင်အစုလိုက်ပြန်လိုက်ကူးစက်တာမိသားစုလိုက်ကူးစက်တာမျိုးတွေရှိပါတယ်။ဒါကလည်းမိသားစုလိုက်ကူးစက်မှုကလည်းကြောက်စရာကောင်းပါလေ။ဒါတွေဟာပေါ့ဆောက်လို့မရဘူး။တနေရာဖြစ်ဆိုလို့ရှိရင်မိသားစုမှာတယောက်ကူးစက်လို့ရှိရင်ကျန်တဲ့မိသားစုဝင်ပါကူးစက်ဖို့အခွင့်အလမ်းအများဆုံးဆိုတာကိုဒါလေးကိုသိရှိစေချင်ပါတယ်။အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာ mask မတက်ရင်ကားပေါ်မတက်ရ mask မတက်လို့ရှိရင်ဈေးထဲမှာဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးတော့ကျက်မှတ်လာတာလည်းရှိပါတယ်။ဒါပေမဲ့စီတန်းကျက်မှတ်လို့လိုက်နာရမယ်လိုက်နာရတယ်ဆိုတာသက်ဆိုင်ရင်ပြည်သူလူထုတိုးချင်းတယောက်ချင်းစီကစဆော် ownership ပေါ့နော်မိမိတောင်းမှာလားဒါမိမိ country ကိုကာကွယ်ရမှာအသာထားအောင်မိမိမိသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကာကွယ်မယ်မိမိမိသားစုကာကွယ်မယ်ဆိုတဲ့အသေးစိတ်ကလေးနဲ့ဒီချင်းစီရကတော့အပြင်သွားလိုက် master မယ်လက်ကိုနော်ရေနဲ့ဆက်ပြန်နဲ့မကြခဏစင်တင်ချာဆက်ကန်20ကျောင်းဆေးမယ်မရနိုင်ဟန်းချက်သုံးမယ်တတ်နိုင်တမျှလူတူတဲ့တဲ့ကိုမသွားဘူးရှောင်ကျင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်လို့82နောက်ဆုံးရ83ရာခိုင်နှုန်းဟာယောဂလက္ခဏာမပြဘဲနဲ့ယောဂပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိဖြစ်ပါတယ်ဒါလည်းခဏခဏပေါ်ပြဖြစ်ပါတယ်ဒါဆိုလူလေးယောဂပိုရှိတဲ့သူ၄ယောက်မှာ3ယောက်ကဆိုရင်ယောဂပိုရှိပေမဲ့လက္ခဏာမပြဘူးဆိုတာသိပြီဆိုရင်မိမိမှာသွားတဲ့လူတွေတငယ်ချင်းပေါင်းသင်မိတ်ဆွေတွေမှာလည်းယောဂပိုရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂပိုကုသချင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီတန်တရားနဲ့ဆက်ဆံပြီးတော့လူတွေတက်တယ်မသွားဖို့ရှောင်ကြရမှာဖြစ်ပါတယ်သွားလို့ရှိရင်ယောဂပိုကကိုယ်စီကနေကန့်ကြီးပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်ကိုရဲ့မိဘဘိုးဘွားနော်အိုကေမေသူတို့ရေကူးစက်မယ်ဆိုရင်သူတို့တွေဟာဆိုလို့ရှိရင်အသက်တည်ဆုံးတဲ့တွေဖြစ်နိုင်ပါတယ်တည်ဆုံးတဲ့သူတယောက်ချင်းတယောက်ချင်းစီမှာသူတို့ရဲ့မိသားစုတွေရှိပါတယ်မိသားစုဝင်တဲ့အတွက်ကတော့တရားရဟန်းတို့ဆုံရှုံမှုဖြစ်ပါတယ်ဒီဆုံရှုံမှုကိုယ်နိုင်ငံသားဘသူတယောက်တယောက်ကမှမဖြစ်စေချင်ပါဘူးယောဂကူးစက်မှုလည်းမဖြစ်စေချင်ပါဘူးဒါကြောင့်မို့ရန်ကုန်မှာအာဒီရန်လုံးမဟုတ်ပါဘူးတိုင်းပြည်နယ်တိုင်းမှာရှိတဲ့ပြည်သူလူထုအနေနဲ့တိုင်းနိုင်ငံလုံးပေါ့နော်ပြောချင်တာကတော့မြန်မာပြည်နဲ့အာဆောင်ဝန်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်သွေမတင်းနိုင်တာပါဒါဟာလိုအပ်လို့လောက်ဆောင်ရတာဖြစ်ပါတယ်ဒီလိုလောက်ဆောင်ရတယ်ဆိုတာကကျွန်တော်တို့သူတို့တွေကိုစီကံတင်မဟုတ်ပါဘူးသူတို့တွေကိုချုပ်ချယ်တာမဟုတ်ပါဘူးသူတို့တွေရဲ့ကျန်းမာရေးအတွက် ဆောင်ရွက်ပေးခြင်းဖြစ်ပါတယ်
ကျွန်မပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်ရင်းမှာပေါ့နော်ပိုးရီလူနာတွေကဟိုတရက်ထဲမှာနေမဲ့ရာကနန်းနဲ့ချီပြီးတော့တွေ့လာတဲ့အခြေအနေကဖြစ်လာတယ်ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ရွေးကောက်ပွဲရလည်းရောက်လာတော့မယ်အဲ့တော့အခုအချိန်မှာလည်းဒီမဲဆွဲစည်းရုံးရေးကာလတွေကလည်းစနေပြီဆိုတော့လေဒီလိုကာလရောပြီးတော့လို့ရှိရင်တကယ်ကိုရွေးကောက်ပွဲရောက်လာမယ်ကာလမှာရောပေါ့နော်ဟိုဆီယမားတို့ဒီကျမ်းမာရေးဌာနအနေနဲ့လည်းဒီကျမ်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်ဆီယမားလည်းအဲ့ဒီထဲမှာပါဝင်ပြီးတော့တာဝန်ယူဆောင်ရွက်နေရဆိုတော့လေဒီလိုကာလမှာပေါ့ဘယ်လိုမျိုးကျမ်းမာရေးဘက်ကနေပြီးတော့စောင့်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြည့်ဆွက်ပြောပြပါအောင်ရှင်
ပြည်သူတွေကိုသိစေချင်တာသူဟာဒီမှာပြောရမယ်ဆင်းရဲသားတွေမှာဖြစ်တယ်လူလက်တန်းစားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ကယောဂဖြစ်ချီတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူးသူဟာဆိုလို့ရှိရင်ခုနပြောတမနာအဆင့်ဝန်ကြီးအဆင့်ကနေပြောအောက်ချေတီဘသူမဆိုကူးဆက်နိုင်ပါလေယောဂကောက်ွယ်နီးလန်းတွေကိုရှော့ပေါ်သွားတဲ့တပြိုင်နဲ့နော်လက်ဟာသွားတဲ့တပြိုင်နဲ့သူကအခွက်ကောင်းစောင့်နေတာဖြစ်ပါတယ်အဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါတယ်ဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ပြည်သူတယောက်ချင်းစီရမ်းမှာရေးဖြစ်ပါတယ်အဲ့မှာခုနပြောတဲ့ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီကဆိုမိမိတို့စိတ်ထဲမှာချစ်ခင်နှစ်သက်တဲ့နော်သဘောကျတဲ့ပါတီကိုမတ်ထားပါဘူးညံ့ပြည့်ဆိုလို့ရှိရင်ဒါဟာခုချိန်မှာဆိုလို့ရှိရင်သွားလာမျိုးလာလာမျိုးလူစုလူဝေးတဲ့အဲလှုပ်ရှားမျိုးတွေဆိုလို့ရှိရင်တော့အန်ဒီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်မှာဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distancing မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်ဒီလို social distancing ဒါလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အဲဆို6ဖြစ်ပါနေမယ်ဆိုရင်လည်းလူတယောက်က9ရက်ကြာလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူက1.25ရောင်ဖြစ်ပါတယ်နောက်ရ30ကြာပြီတဲ့ခါမှာ तू ကကူးဆက်နိုင်တယ် तू ဆို15ရောက်ပဲရှိပါတယ်တဲ့တကယ်လို့ social distancing ကိုမလိုက်နာဘူးတနည်းအားဖြင့်ဆိုတယောက်နဲ့တယောက်ပိုကက်နေမယ်6ပေတဲ့နင်းနေနေမယ်ဆိုလို့ရှိရင်လူတယောက်က9ရောက်ကြာတဲ့ခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးဆက်နိုင်ပါတယ်တဲ့အဲ့2ယောက်ခွဲကနေပြီးတော့ဒီလိုပဲ social distancing မလိုက်နာဘူးဆိုရက်30ကြာတဲ့ခါမှာ4ရောက်6ရောက်အထိကူးဆက်နိုင်တယ်ဆိုတဲ့ဒီ model ကလည်းရှိပြီဖြစ်ပါတယ်ဒါဟာ social distancing ဘယ်လောက်လေးပါလဲဆိုတာသိရှိနိုင်မှုဖြစ်ပါတယ်ဒါကြောင့်မို့ကျန်နိုင်လို့ရှိရင်ဒီမားတို့ကြည့်ရချက်ကတော့တော်ဒီခုနကနိုဝါ၈ရဲ့ရေကောက်ပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကုသမှုအန်ဒီရမရှိစေဘဲနဲ့မဲပေးနိုင်စေဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့လူကိုမဲပေးနိုင်စေဖို့အတွက်ကျွန်တော်တို့ရည်ရချက်နံပါတ်၁ဖြစ်ပါတယ်။နံပါတ်၄ရည်ရချက်ကဒီလိုမဲပေးတဲ့ဒီဖြစ်စဉ်ကြောင့်ယောဂကုသမှုနော်ပုံမမဆိုးဝါးစေဖို့လည်းရည်ရပါတယ်။ဒါကြောင့်မဲပေးတဲ့အခါမှာလိုက်နာနဲ့ဆက်ဖြတ်တွေကိုကျွန်တော်တို့ရေကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းပြီးတဲ့အခါကျကျွန်တော်တို့ကျန်းမာရေးစပတ်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုတိတိကျကျနော်ဒီ guideline တွေနဲ့ထုတ်ပြန်လိုက်ဖြစ်ပါတယ်။ဒီ guideline ကိုလည်းကျွန်တော်တို့ MOE ရဲ့ website ကလည်းပြီးခဲ့တဲ့3ရက်လောက်ကဒီရလောက်ကတင်ထားပြီးဖြစ်ပါတယ်เนาะဒါလေးကတိတိကျကျလိုက်နာမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့เนาะမဲပေးလို့ရှိရင်ဘယ်လိုပေးရမလဲကျမညီညာဘယ်လိုပေးရမလဲဆိုတော့ display ပေါ့เนาะနမူနာပြချင်းကိုလည်းကျမတို့ဒီရေကောက်ပွဲကျမရေ commission မှာနှစ်ချိန်တိုင်းတိုင်းဆောင်ရွက်တာကိုကျမတို့ကိုယ်တိုင်းတိရှိပြီးတော့เนาะဒါဆောင်ရွက်ခဲ့ပါတယ်အဲ့ဒါကြောင့်မို့เนาะဟိုမဲပေးတဲ့အခါမှာเนาะဟိုအန်ဒီအကင်းဆိုတာစိတ်ချစွာနဲ့မဲပေးနိုင်ဖို့အတွက်ကပြည်သူပြည်သားတွေကကျမ်းမာနေဖို့လိုပါတယ်သူတို့ကျမ်းမာနေမှမဲပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့အခုအရေးကြီးတဲ့ကျမ်းမာဖို့အတွက်အရင်ဆုံးညီမမိကျမ်းမာရေမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုကျမ်းမာရေစောင့်ရှောက်ရရောက်တယ်ဖန်ဝင်နေတဲ့စင်ပါပေါင်းဝင်ခြင်းမိမိရဲ့နိုင်ငံအတွက်လည်းကျမ်းမာရေညောဂါကောက်ွယ်ထိန်းချုပ်ရေးမှာဆိုလို့ရှိရင်ဒေတာတာပေါင်းရရောက်ပါတယ်ဒီပြည်သူပြည်သားတွေရဲ့ပူပေါင်းအားနဲ့ဆိုလို့ရှိရင်ကျမတို့ယောဂါကောက်ွယ်ထိန်းချုပ်ရေးမှာဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မယ်လို့ကျမတို့တွေးမိပါမျှော်လင့်မိပါတယ်
ဟုတ်ကဲ့ပါဆရာမဆရာမအနေနဲ့ထပ်ပြီးတော့ဒီယောဂာနဲ့ပတ်သက်ပြီးတော့လေးဖြည့်ဆွတ်ပြောချင်တာရှိရင်လည်းပြောပြပါအောင်ရှင
်ဖြည့်ဆွတ်ပြောချင်တာတော့နော်တချို့တွေကဒီယောဂာနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စီးသူတနာဦးစီးဌာနကလည်းသက်သေပြလေးဖြစ်ပါတယ်ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးอ่ะဆိုလို့ရှိရင် dominant ပေါ့နော်ဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကကုဆတ်တယောက်နဲ့တယောက်ကုဆတ်တာမြန်မာတယ်သူကအရင်တော့နော်ဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့ပါနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မို့လူကိုလူတယောက်စီဝင်ဖို့အတွက်ကလွဲခုပါတယ်သို့တော့ဒီယောဂာနဲ့ပတ်သက်ပြီးတော့ဖြစ်ွားကူးဆက်မှုဉာဏ်မိမယ်လို့သူ့ရဲ့ပြင်းထန်မှုကငိုထက်စားလို့ရှိရင်ပိုပြင်းထန်လာသလားပိုပြော့လာသလားဆိုတော့ခြံနဲ့ပတ်သက်ပြီးသူ့တေသနာလေးဆက်လုံနေစေရှိပါတယ်ခုတည်းကတော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူ့တေသနာတွေမှာဆိုလို့ရှိရင်ယောဂကိုအစ်စ်ထားပိုပြီးတော့ဆိုးလာတဲ့ဆိုတော့အဲ့လိုမျိုးပေါ်ပြထားတဲ့တွေးရှိချက်တွေလည်းရှိပါဒီအချိန်မှာကူးဆက်ခံရတဲ့သူကကိုယ်တိုင်နဲ့ချိန်မျိုး ဖြစ်လာမှာလေဒါကြောင့်ကျင်းစာစိတ်နဲ့မြစ်တာပြင်းနဲ့ဆက်ဆံဖို့လိုပါတယ်အချက်အချင်းပြောရရင်တော့ကျမတို့အားသာဝင်ဌာနလမ်းညွှန်ချက်တွေကိုပေရှားတိကျစွာလိုက်နာခြင်းအဖြစ်ဒီပြည်သူလူထုရဲ့ပူပေါင်းအားနဲ့ကျမတို့ကကိုဗစ် -19 ကိုဒီလိုဒီမှာတော့မြန်မာပြည်ကနေပြီးတော့မောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်1အဖြစ်အကျပါလေပူပေါင်းပေါင်းဝင်ဆောင်ရွက်ဖို့မြစ်တာရဲ့ဆံလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆင်မအခုလိုအချိန်ပေးပြီးတော့လေးဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလဆက်ပိုင်းကအစိုးရနဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့RCSS SSC ရှမ်းလန်းကိုင်တပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနေမြေဒေသမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ဂျိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စီယုံနိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရွေးကောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။ RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကမဲဆွယ်စည်းဝေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွယ်စည်းဝေးရာမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးဆွေးနွေးရှိသူဆိုင်းလိတ်ကတော့နိုင်ငံရေးဘောင်ကိုချဲ့ပြီးစစ်ဘောင်ကိုချုပ်ရမယ်အနေထားမှုရုပ်ောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတွန်းအားပေးကူညီရမယ်လက်နက်ကိုင်အဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘယ်ပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသင့်တဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတတ်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြုမှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်ရွေးကောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝေရောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆင်အာနာသိမ်းပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့စည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုးပြီးညီအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်။တက်မတော်အပြင်လက်နက်ကိုင်သဘုံတွေကပိုက်ဆောင်တက်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာပြည်သူတွေပိုးပြီးချင်းချောက်ခံရလေရှိပါတယ်1958ခုနှစ်မှာရွေးကောက်ခံဦးနုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တက်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်ဗက်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူးရွေးကောက်ပွဲမှာကိုတဦးချင်းဆန္ဒအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမဲ့ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ငယ်ဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါ။ဆီယနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းရင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်စွပ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူး
။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်အချင်းပြည်နယ်ချီဖွေဆော့လော်နဲ့အင်ဂျာယာမြို့နယ်တွေပါဝင်တဲ့အမှတ်9မဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်။အဲ့ဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုံတင်ရင်နဲ့အခြားအမှတ်လောင်9ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်လောင်တွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စည်းဝေးတွေမလုပ်ဖို့အချင်းအထူးဒေသ1ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့ပါတယ်။နောက်ကချင်အထူးဒေသတတာဝန်ရှိသူတွေဟာလော်ဝော်မျိုးသားစီလုံးညွတ်ရည်နဲ့ဖွံ့ဖြိုးရေးပါတီကိုပါဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟော်ပြောစီအောင်တာတွေမလုပ်ဖို့ဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါသေးတယ်။ဒါဒီမက ချီဖွေမျိုးနယ်ဘက် COA ဆင်းတဲ့ NLD အမတ်လောင်းတဲ့အဖွဲ့ရလဲအဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးရိုက်နှက်ချင်းချောက်တာခံကြရပါတယ်
ရွှေကောက်ပွဲပြည်တဲ့နောက်အဲ့ဒီမဲဆန္ဒနယ်မြေမှာခိုင်လုံမဲ11,000ကျော်ရတဲ့အထက်မှာဥစခုံတင်ရန်ကမဲပေါင်း9,000ကျော်နဲ့အနိုင်ရပါတယ်နောက်ပိုင်းအမတ်အဖြစ်စံတစ္ဆာကျင်းဆိုပြီးလွှတ်တော်တက်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကာလကမတရားပြုကျင့်ခံရတဲ့သူနှစ်ယောက်ကရွေးကောက်ပွဲခုံအဖွဲ့စီကန့်ကွက်လာတင်ပါတယ်။ခုံအဖွဲ့ကနေအမှုမှတ်နှစ်မြင့်ဆောင်2015နဲ့လက်ခံစစ်ဆေးပြီးတတိပုဂ္ဂလဥရောနာကိုအနိုင်ပေးလိုက်တဲ့အပြင်နောက်ထပ်ခုံရုံးအစင်းစင်းကလည်းအတီးပြုပေးလိုက်တာမို့ဥစခုံတင်ရန်အမတ်အဖြစ်ကနေရုတ်သိမ်းခံရပြီးဒုတိယအမဲအများဆုံးရတဲ့ဥရောနာကိုအမတ်အဖြစ်အတိမတ်ပြုပေးခဲ့ပါတယ်။ဒါက2015တုန်းကရွေးကောက်ပွဲမှာလက်နက်ကင်အဖွဲ့တွေရဲ့ဝင်ရောက်ဆွဖက်မှုနဲ့ပတ်သက်ပြီးထင်ရှားတဲ့အမှုနဲ့ဆုံးဖြတ်ချက်ပါတကယ်တော့မြန်မာနိုင်ငံလိုလက်နက်ကင်တပုံတွေများပြားလှတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲမှာတရားမျှတတတဖြစ်စေဖို့လက်နက်ကင်အဖွဲ့တွေရဲ့ဆွဖက်မှုမခံရစေဖို့တိုင်းသားပြည်သူတွေအကြောက်တရားကင်းမဲ့စွာမဲပေးနိုင်ဖို့အဓိကထိန်းသိမ်းပေးရမှာကမြန်မာတပ်မတော်ပါဒါပေမဲ့လည်း2008ဖွဲ့စည်းပုံအရနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိနေလေတော့တပ်မတော်ခေါင်းဆောင်တွေလည်းနိုင်ငံရေးပါတီတွေကြားဗတ်မလိုက်ပဲကြားကနေဖို့ဆိုတာကလည်းဖြစ်မလာခဲ့ပြန်ပါဘူး2015ရွေးကောက်ပွဲအကြိုကာလကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမဲပေးတာနဲ့ပတ်သက်ပြီးဒုတာဝန်အရေးသုံးပါးကိုကာကွယ်ဆောင်ရှောက်မိသူတက်မတော်အပေါ်နားလည်မှုရှိသူနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးကာကွယ်ရေးအမြင်လေးမြင်ရှိသူအမျိုးပါသာသာသနာနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်နဲ့စနစ်တကျထိမ့်သိမ်းဆောင်ရှောက်နိုင်သူနိုင်ငံသားသားနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတစ်ခုခုနဲ့တနည်းနည်းနဲ့ဆက်သွယ်မှုမရှိသူလွှမ်းမိုးမှုမရှိသူဖြစ်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ
်အခု2020မှာလဲတပ်မတော်သားတွေနဲ့မိသားစုတွေကိုရွေးကောက်ပွဲမှာကိုယ်စလဲတွေရွေးချယ်ရမှာအချက်6ချက်နဲ့ပြည်သူလူကိုရွေးဖို့ပြောဆိုခဲ့ပြီးအဲ့ဒီတဲမှာတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခန်းကဏ္ဍကိုနားလည်သဘောပေါက်သူဆိုတဲ့အချက်လဲပါဝင်ပါတယ်အဲ့ဒီပြောဆိုမှုတွေကိုကြည့်လိုက်ရင်ဘက်လိုက်မှုပါဝင်နေတယ်ဆိုတာအားလုံးကနားလည်ထားကြပြီလဲဖြစ်ပါတယ်ဒီလိုအခြေအနေတွေကိုဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံရွေးကောက်ပွဲတွေမှာလက်နက်ကင်အဖွဲ့အစည်းအသီးသီးကိုဘက်မလိုက်ဖို့ထိန်းချုပ်ရမယ့်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ပဲလိုက်နေတဲ့သဘောတွေ့မြင်နေတာမို့ဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ပြည်စုံတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာဖို့တိုင်းသားပြည်သူတွေအားလုံးအကြောက်တရားကင်းကင်းမဲပေးရွေးချယ်ခွင့်ရဖို့အချိန်ကာလတစ်ခုစောင့်ဆိုင်ရဖို့ရှိနေကြောင်းပ
ါမင်္ဂလာပါရှင် VOE ကိုရေးလာတဲ့သရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သရရှင်တွေချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်။အခုတော့အရင်အောင်ဆုံး VOA ကို Facebook Messenger ကနေစာတို့လေးတွေရေးလာတဲ့သရရှင်ရဲ့စာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးခြင်းပါတယ်။နန်းတွေနှင်းစီရေးရဲဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ်။ Stay home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စားလဲရင်းနဲ့မိကုန်းလေးလည်းမေးလာပါတယ်။ဟုတ်ကဲ့ပါမနန်းတွေကိုဖြေချပေးချင်ပါတယ်။ဟုတ်ကဲ့မနန်းတွေပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကာလမှာတော့ VOA အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးလူစုလူဝေးမဖြစ်တော့ယောဂကုဆတ်နိုင်ဖို့အနေရကိုရှင်းချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့သောရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှင်းပေးပါတဲ့ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချားပေးရမယ်ဆိုရင်တော့ခုနကတော့မန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျမတို့ VOE ရုံးပိတ်ထားပါတယ် VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်အီးမေးလ်ကပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voenews.com ဖြစ်ပါတယ်ဒါမှမဟုတ်လည်းကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်ကျမတို့ဟိုအမြန်ဆုံးစာပြန်ချပေးပါတယ် VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကိုရီးလွင်ဆိုတဲ့သရရှင်ကတော့မင်္ဂလာပါတဲ့သရရှင်ပေးစာနဲ့မေတ္တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့ဟုတ်ကဲ့တေးတောင်းလို့ရပါရဲ့နော်သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်လို့ကျမတို့စီလည်းစာတွေရေးတတ်တယ်ကိုဟဲဆဲကတော့ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ဂျင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကသောရရှင်တွေက Unicode ကိုဇော်ဂျင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော် ောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုခြင်းပါတယ်ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျမတို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ကြည့်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။ Democratic မြန်မာအသံရုပ်သံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်သံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာပိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာ Video သတင်းတစ်ပုတ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာ COVID ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကမ္ဘာမှာ COVID ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာတွေကဆူဆူရော်ရဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်ဒီနေ့တခြားကူးစက်မှုဆက်ပြီးတော့မြင့်မားနေပြီးတော့ရော့ကျတဲ့အခြေအနေမတွေ့ရသေးပါဘူးအခုဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ဝန်မှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီဒီလိုမြန်မာနိုင်ငံတွင်ယောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသိအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်သောရရှင်အောင်ကျော်ဇောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသက်တွေထွက်ခဲ့ပူတာကြားရပါတယ်နော်ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြခင်မှာကျင်းပဖို့ရှိတဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအသီးသီးကမဲဆွယ်စည်းရုံးမှုလောက်ကန်ကြတာတွေလည်းရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တချို့ကတော့ဝေဖန်လာကြတာပါဒီမှာသောရရှင်တယောက်ကမုံကုတ်ဆိုတဲ့သောရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုပ်နေကြဒီလိုအချိန်မှာဘလို့နေထိုင်ရမလဲဘာတွေရှောင်ကျဉ်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်တာဂီမင်းသားဆိုတဲ့သောရရှင်ကတော့ပြည်သူချမ်းသာအောင်မယ်မအောင်မယ်တော့မသိအခုတော့အာဏာရဖို့မဲဆွယ်တာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်ခင်မောင်ကျူဆိုတဲ့သောရရှင်ကတော့COVID-19 ကဖြူနီပြားဝါဆိုင်းဆိုပြီးတော့သွေးကွဲမနေကြဘဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ကိုဗစ်ကချမ်းသာစင်ရခွဲနေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တဲ့တင်မောင်ကြီးဆိုတဲ့သောရရှင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြီးအရေးကြီးတာမလို့ဒီရွေးကောက်ပွဲကို COVID-19 ရောဂါကြီးသေချာပျောက်ကင်းတဲ့အထိရွှေ့ဆိုင်းစီခြင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်အောင်မျိုးဆိုတဲ့သောရရှင်ကတော့လူမစုကိုအဓိကတားဆီးရမှာပါ။ကျမ်းမာရေးထုတ်ပြန်ချက်အတိုင်းရက်တန်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြဘဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွယ်ခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်။ဒီစန့်ကျင်ဘက်ဥရေနှစ်ခုကိုတပြက်နက်တည်းထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမသေးမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥရေကိုဖျက်သိမ်းပြီးတော့ရောဂါထိန်းသိမ်းနိုင်မှခွင့်ပြုစေခြင်းနဲ့လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးတော့အိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ွက်အသီးသီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားဆီးကြတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရိမ်ကြောင်းနဲ့အသံတွေထွက်နေတာပါဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကိုဗစ် COVID-19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများအပြည်သူအကြက်တဲဖြစ်စီတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြည်အောင်စုအစိုးရအဖွဲ့ယုံအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအမြဲဆုံးဖြည့်ရှင်းဆောင်ရွက်သွားဖို့တဲ့နောက်ပြီးတော့ညွှန်ကြားချက်တစုံတရာမရှိဘဲနဲ့လမ်းတွေကိုမပိတ်ဆို့ရဘူးဆိုပြီးတော့အစိုးရရုံးစာထဲမှာဖော်ပြထားပါတယ်။ဒီမှာသောရရှင်တယောက်ဂျွန်အောင်ဆိုတဲ့သောရရှင်ကတော့မှန်ပါတယ်။နေ့စဉ်စားဝတ်နေရေးအဆင်ပြေတဲ့သူတွေစိုက်တယ်လို့လမ်းပိတ်လိုက်ဒဏ်ငွေရိုက်လိုက်ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ နေစဘွားဝမ်းစာနဲ့အိမ်လာကပြီးပြောရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ကိုလေးဆိုတဲ့သောရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာ။မြို့နယ်ရက်ွက်အာနာပိုင်းကတော့ဒီအမိတ်ညွန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိလော်နဲ့လာအောင်ရက်ွက်ထဲပြီးသွားရင်ပျောက်သွားကြတာပါ။အမိတ်တွေညွန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူး။စီဝါရီသမားရဲ့အနေနဲ့လဲကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လှစ်ရမှာပါ။အဲ့တော့အဲ့လိုမျိုးတားဆီးပိတ်ပင်ချက်တွေထွက်နေပေမဲ့တကယ်တမ်းလက်တွေမှာထိရောက်မှုမရှိပါဘူးဆိုပြီးတော့သောရရှင်ကိုလေးရေးလာပါတယ်ရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်ကြောက်လန့်နေကြတာလည်းမှန်ပါတယ်နော်။ဒီမှာသောရရှင်ဦးစင်တစ်ပါးဖြစ်ပါတယ်။ဦးအိန္ဒာစရိယဆိုတဲ့သောရရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်စီးကျုံမယ်ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့ခန္ဓာဝတ်ကြွေးတွေပါယောဂါတွေကလည်းအသည့်အစမ်းတွေပေါ်အောင်မလေးတောင်မင်းကိုမြောင်မင်းမကယ်နိုင်သော COVID-19 မှာလားဆိုပြီးတော့ညှင်းညူပြီးရေးလာပါတယ်ရှင်သောရရှင်တွေခုလိုမျိုး COVID ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျွန်တော်တို့ VOE ကလည်း COVID-19 ဆောင်ရမ်းရှောင်ရမ်းတွေနဲ့ပတ်သက်ပြီးတော့တွေးဆမေးမြန်းခန်းတွေကျန်းမာရေးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေဒီပညာရှင်တွေပြောထားတာကတော့ဟိုအဓိက COVID-19 ကာလအတွင်းမှာနေထိုင်ရမယ့် new normal လူနေမှုပုံစံအသစ်ဖြစ်တဲ့ social distancing တယောက်နဲ့တယောက်ခက်ခွာခွာနေထားနဲ့နေကြဖို့နောက်ပြီးတော့လက်ကိုသေချာမကြခနာဆေးဖို့မျက်နှာကိုသွားပြီးတော့မထီးဖို့အပြင်ထွက်တဲ့ခါမှာလည်းနှာခေါင်းဆီးတွေတက်ထားဖို့အဲ့လိုနေကိုလူတိုင်းသေချာစနစ်တကျလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာသတိပေးထားတာရှိပါတယ်။ဒါကြောင့်မလို့အစိုးရနဲ့အာဏာပိုင်တွေကလှုပ်ပေးနေတာကိုမဆောင်မနဲ့ကိုယ့်ဘက်ကိုလည်းတကူရေတကာရတက်နိုင်တဲ့လောက် COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုပ်ဆောင်နိုင်ကြပါစေလို့တောင်းဆုပြုချင်ပါတယ်နော်ဒီဘက်တော့သောရရှင်ကြီးရဲ့မှတ်ချက်တွေပေးစာတွေကိုတင်ပြမှာရင်ရက်ချင်ပါတယ်သောရရှင်ကြီးအားလုံးဘေးအန္တရာယ်ကင်းကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုတ်ပါပါရရှင်မြမတေးချစ်တော်ရရှင်တွေအတွက်လည်း VOE ကမိသားတေးလက်ဆောင်တစ်ပုတ်ပါခြင်းပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲသမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော
်
ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းကလေးနဲ့ညပိုင်းနဲ့တင်းင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင် ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဩစတီးယားနိုင်ငံကအားကစားသမားတစ်ယောက်ဟာနှစ်နိုင်ခွဲကျော်ကြာရေခဲစိမ်ပြပြီးကဘာဆန်ချိန်ချိုးခဲ့ပါတယ်။ဂျပန်နိုင်ငံမှာဗလာတောင်းတောင်းအမျိုးသားတွေပို့တဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဩစတြေးလျနိုင်ငံကအားကစားသမားတယောက်ဟာရေခဲပြည့်ထဲထားတဲ့တစ်တာထဲမှာနှစ်နာရီခွဲကျော်ကြာရပ်ပြီးကမ္ဘာဆန်တင်ချိုးခဲ့ပါတယ်။ရေခဲတွေကိုလေပင်အထိမြုပ်နေအောင်ထည့်ထားတဲ့မှန်တစ်တာထဲမှာအသက်42နှစ်အရွယ်ဂျိုဆက်ကိုပဲဟာရေကူးပေါင်းမီအတူလေးပဲဝတ်ပြီးစိမ်ပြခဲ့တာပါ။အသက်ခန့်အောင်အေးလွန်းတဲ့အနာရီ30မိနစ်နဲ့58စက္ကန့်ဟာခဏလေးလိုပါပဲလို့ကိုပဲကပြောပါတယ်။သူကိုယ်တိုင်မိနစ်ကတင်ထားခဲ့တဲ့အရင်ဆန်ချိန်ဟောင်းနှစ်နာရီ8မိနစ်58စက္ကန့်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်။ဒင်းညူမြေကမ်းပေါ်ကမဲလ်ခ်မြို့မှာအခုလိုရေစိမ်ပြခဲ့တာဖြစ်ပြီးလူနှဲငယ်ကလည်းဝမ်းကြည့်နေခဲ့ကြပါတယ
်။ရင်းသင်းနိုင်ငံပဲရစ်မြို့ကအင်ဂျင်နီယာတွေဟာနှာခေါင်းစီးတက်ဖို့တတိပေးတဲ့ဆက်ရုပ်လေးတရုပ်ကိုတီထွင်လိုက်ပါတယ်။ဘတ်ပါလို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကလေးဟာနှာခေါင်းစီးမတက်တဲ့လူတွေကိုခွဲခြားသိနိုင်ပြီးရင်းရင်ကျေးကျေးတတိပေးနိုင်တာပါ။အမြင့်လေးပေနီးပါးရှိတဲ့ဒီလူတူဆက်ရုပ်ကလေးကိုဧည့်သည်တွေကြိုဆိုတဲ့နေရာဆိုင်ကန်းတွေပြကန်းတွေရဲ့အဝင်ဝမှာသုံးနေတာပါပပဆက်ရုပ်ကလေးဟာလာတဲ့သူတွေရဲ့မျက်နှာကိုသူ့ကင်မရာနဲ့ကြည့်နေပြီးနှာခေါင်းစီးမတက်ထားရင်နှာခေါင်းစီးတက်ဖို့တတိပေးပြီးဧည့်သည်ကလိုက်နာသွားရင်တော့ဆက်ရုပ်ကလေးကကျေးဇူးတင်ပါတယ်လို့လည်းပြောနိုင်ပါတယ် Softbank Robotic Company ကတီထွင်ထားတာဖြစ်ပြီးလူတွေကိုအပြစ်ပေးဖို့ထက်တတိပေးဖို့ကအဓိကဖြစ်တယ်လို့ဥရောပတိုက်အယောင်တာဝန်ခံအကြီးအကဲ Jonathan Boria ကပြောပါတယ်
ဂျပန်နိုင်ငံအန်ချိုမြို့ကဗလာတောင်တောင်အမျိုးသားတွေပို့ရဲဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ Delivery Machu လို့နာမည်ပေးထားတဲ့ဒီဆူရှီပို့ဆောင်ပေးတဲ့လုပ်ငန်းဟာဆူရှီတွေကိုအိမ်နံရာရောက်ပို့ပေးပြီးရင်လာပို့တဲ့အမျိုးသားကအိမ်ကြီးချွတ်ပြပြီးဗလာနဲ့ဓာတ်ပုံရိုက်ခံတာပါ။ Masanori Sugira ဆိုတဲ့ဆူရှီပန်းရှင်တစ်ယောက်ကကိုရိုနာကပ်ပြီးကာလအတွင်းအယောင်ပါသွားတဲ့အတွက်အခုလိုဗလာတောင်တောင်နဲ့အမျိုးသားတွေကိုဆူရှီပို့ခိုင်းနေတာပါ။ဒီဆူရှီပို့ဖို့အတွက်ဗလာကြောင့်နဲ့သူတငယ်ချင်း6ယောက်ကလည်းအားကစားရုံတွေကဖြစ်ပြီးတော့ကိုဗစ်ကာလအတွင်းမှာအားကစားရုံတွေပိတ်ထားရတဲ့အတွက်အလုပ်မရှိဘဲဖြစ်နေတာပါဒီလုပ်ငန်းကိုလူကြိုက်များပြီးမှာယူသူများပြားလာတဲ့အတွက်မေလကစပြီးတစ်လကိုဂျပန်ယန်တန်ခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ 14,000 ကျော်လောက်ဝင်တယ်လို့ဆန်ရှင်ဖြစ်သူဆူဂီရာကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကိုရိုနာကပ်ရောဂါကာလအတွင်းလူတွေကိုတတိပေးတဲ့အနေနဲ့လမ်းဆောင်လမ်းကွာနေရာတွေမှာအခေါင်ထမ်းပြီးတတိပေးချက်တွေလိုက်ဝေနေပါတယ်။မြို့တော်တာဝန်ရှိသူတွေကလှုံ့ဆော်နေတာဖြစ်ပြီးကျန်းမာရေးစည်းကမ်းချက်တွေလိုက်နာဖို့နဲ့ new normal ပုံစံအစ်စ်နဲ့နေထိုင်ကြဖို့လိုက်လံစော်ဩနေတာပါ။လူလူကိုပညာပေးရင်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာကြောက်လန့်ဖို့ကောင်းတယ်ဆိုတာကိုပြချင်တဲ့အတွက်အခုလိုလှုံ့ဆော်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 38,000 ကျော်သွားပြီးအနည်းဆုံးလူပေါင်း2,950 တေဆုံးခဲ့ရပါပြီ။လူသွားလူလာများတဲ့လမ်းစုံမှာမနက်9နာရီလောက်ကစပြီးအခေါင်ထမ်းပြီးလူတွေကိုနှာခေါင်းစီးတက်ဖို့ခက်ခွခွနေကြဖို့အကာအကွယ်ပြည့်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေကလိုက်လံတတိပေးနေတာပါ။ဒီလိုခြောက်လန့်မှုမျိုးကထိရောက်တယ်လို့လည်းဒေသခံတချို့ကပြောပြီးနှစ်ပတ်ကြာအခေါင်ထမ်းပြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီလအတွင်းမှာအမြင့်ဆုံးရောက်ဖို့ရှိတယ်လို့လည်းသမရဂျိုကိုဝီဒိုတို့ကပြောဆိုထားပြီးကူးစက်မှုအားလုံးရဲ့23ရာခိုင်နှုန်းကျော်ရှိတဲ့ဂျာကာတာမြို့တော်ဟာတနိုင်ငံလုံးရဲ့အဓိကဖြစ်ပွားရာနေရာဖြစ်နေတာပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်။ရွေးကောက်ပွဲမဲဆွဲဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွယ်နိုင်ခဲ့တယ်လို့ နိုင်ငံတွင်းဒီယောဂါကြောင့်တိတ်ဆုံးမှုရောပါအောင်လဲလုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဆန်ဝန်ကြီးဌာနကစက်တင်ဘာ23ရက်တနင်္လာနေ့နှောင်းပိုင်းထုတ်ပြန်ကြေရကိုဗစ် -19 ရောဂါပိုးသည့်တွေ့သူပေါင်း136ယောက်ရှိလာတဲ့အတွက်အခုဆိုယောဂါကူးစက်ခံသူစုစုပေါင်း2932ဦးရှိနေပါပြီတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာ
This program has come to you from the Voice of America, Washington.